ကျွန်တော်တို့ရဲ့အသက်စကားအစီအစဉ်ကိုနားဆင်ကြတဲ့ဓမ္မမိတ်ဆွေအချို့ကယေရှုခရစ်တော်ကိုယုံကြည်လက်ခံတာနဲ့အပြစ်ငရဲကနေလွတ်မြောက်မယ်ဆိုတာမလွယ်လုံးဘူးလားဒါနသီလစောင့်ထိုင်းနိုင်တဲ့သူတွေပဲငရဲကနေလွတ်မြောက်ကြမှာမဟုတ်လားစသဖြင့်မိလာကြတဲ့အတွက်အပြစ်ရှိတဲ့လူတို့အတွက်ငရဲမှလွတ်မြောက်ရာတစ်ခုတည်းသောလမ်းအကြောင်းကိုကျွန်တော်ရဲ့ကိုယ်ပိုင်တွေးခေါ်ယူဆချက်မပါဘဲဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာတွင်တင်ထားတဲ့အရာကိုကျွန်တော်ဝင်ခတ်သွားမှာဖြစ်ပါတယ်။ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာလောကီလူသားတိုင်းရဲ့အခြေအနေမှန်ကိုဘုရားသခင်ကအခုလိုမိန့်တော်မူကြောင်းတွေးရပါတယ်။ဖြောင့်မတ်သောသူမရှိ၊တရားဥပဒေမရှိ၊နားလည်သောသူမရှိ၊ဘုရားသခင်ကိုရှာသောသူမရှိ၊လူအပေါင်းတို့သည်လမ်းလွဲကြပြီးတဏီတညွတ်တီးအတုံးမရသောသူဖြစ်ကြပြီကောင်းသောအကျင့်ကိုကျင့်သောသူမရှိတရားဥပဒေမရှိလို့ယောမအခိုင်အုံအငယ်30ကနေစနစ်ကြမှာအတိအလင်းဖော်ပြထားပါတယ်ယောမအခိုင်အုံအငယ်23မှာအခုလိုဆက်ပြီးဖော်ပြထားပါတယ်ခြားနာခြင်းအလင်းမရှိအဘယ်ကြောင့်နည်းဟုမူကားလူအပေါင်းတို့သည်ဒုစရိုက်ကိုပြု၍ဘုရားသခင်ရှေ့တော်၌အတရေပြတ်ကြပြီလို့အတိအလင်းဖော်ပြထားပါတယ်ဟေရှာယအခိုင်45အငယ်23ယောမအခိုင်14အငယ်17နဲ့အခြားကျမ်းပိုက်တွေမှာလူတိုင်းကိုတရားစီမဲ့သူဟာထာဝရဘုရားခင်ဖြစ်တော်မူကြောင်းအတိအလင်းဖော်ပြထားပါတယ်လူတိုင်းကိုတရားစီရင်တော်မူမဲ့ဘုရားသခင်ရှေ့တော်မှာအပြစ်နဲ့ကင်းစင်နဲ့ဖြောင့်မတ်တဲ့လူသားတရားမှမရှိကြောင်းနားလည်တဲ့သူမရှိဘုရားသခင်ကိုရှာတဲ့သူမရှိလူအပေါင်းတို့ဟာလမ်းလွဲနေကြပြီးအတုံးမရတဲ့သူတွေဖြစ်ကြောင်းကောင်းသောအကျင့်ကိုကျင့်တဲ့သူတရားမှမရှိတဲ့အကြောင်းလူတို့ရဲ့အခြေအနေမှကိုသိတော်မူသောဖရာသခင်ကအတိအလင်းမိန့်တော်မူထားပါတယ်။လူဟာကိုကျင့်တရားအဖြစ်အပြစ်နဲ့ကင်းစင်သောဖြောင့်မတ်တဲ့သူဖရာသခင်နှစ်သက်တော်မူသောသူဖြစ်လာနိုင်ပါသလား။အဲ့ဒီမေကွန်းရဲ့အဖြေမှန်ကိုဒေသနာခြင်းအခိုင်9အခန်းငယ်20မှာအခုလိုမြင်တွေ့ရပါတယ်။အပြစ်မပါဘဲကောင်းသောအကျင့်ကိုကျင့်သောသူတော်ကောင်းတစ်စုံတစ်ယောက်မျှမိကြီးပေါ်မှာမရှိလို့အတိအလင်းဖော်ပြထားပါတယ်။လူဟာကောင်းသောအကျင့်တွေကိုဘလောက်ပဲစ조사ကျင့်ကြံအားထုတ်နေပါစေအပြစ်နဲ့ကင်းစင်သောဖြောင့်မတ်တဲ့သူဖြစ်မလာနိုင်ပါဘူး။လူတို့ရဲ့တယောက်နဲ့တယောက်အမြင်မှာတော့ကောင်းသောအကျင့်ကိုကျင့်တဲ့သူတွေကိုမြင်ပြီးအားလဲကြတတ်ပါတယ်။သို့သောဘုရားသခင်အမြင်မှာတော့ကောင်းသောအကျင့်ကိုကျင့်တဲ့လူသားတရားမှမရှိဘူးလို့ဘုရားသခင်ကအတိအလင်းမိန့်တော်မူပါတယ်။ဒါဘလို့ဖြစ်တာလဲ။အပြေကတော့ရိုးရိုးလေးပါ။လူတွေကအပြင်ပန်းတရံကိုပဲကြည်တတ်တယ်။ဘုရားသခင်ကတော့နှလုံးသားကိုကြည်တတ်တယ်။လူတို့ရဲ့စိတ်နှလုံးအကြံအစီများကိုကျွန်တော်တို့လူသားအချင်းချင်းမမြင်နိုင်ကြဘူး။ဘုရားသခင်ကတော့လူတို့ရဲ့စိတ်နှလုံးအကြံအစီမှန်သမျှတို့ကိုမြင်တော်မူတယ်။ယေရမိအနာဂတ်ကျမ်းအခန်း19အငယ်9မှ30ကြားမှာလူတို့ရဲ့စိတ်နှလုံးနဲ့ပတ်သက်ပြီးတော့ဘုရားသခင်ကအခုလိုမိန့်တော်မူပါတယ်။စိတ်နှလုံးသည်ခတ်သိမ်းသောအရာထက်စင်းလဲတတ်၏အလွန်ယိုယွင်းသောသဘောရှိ၏စိတ်နှလုံးသဘောကိုအဘယ်သူသိနိုင်သနည်း။ငါထာဝရဘုရားသည်လူအသီးအသီးတို့အားမိမိတို့အကျင့်အတိုင်းမိမိတို့ခံထိုက်သောအကျိုးအဖြစ်ကိုပေးခြင်းဟာနှလုံးကြောက်ကတ်တို့ကိုစေစေစစ်ကြောတတ်၏လို့တွေ့ရပါတယ်လူတို့ရဲ့လှုပ်ဆောင်ချက်ဒါနသီလမှန်သမျှတို့ဟာလူတို့အမြင်မှာဘလောက်ပဲကောင်းကောင်းဘလောက်ပဲတန်ဖိုးရှိရှိဘလောက်ပဲအားကျစရာကောင်းနေပါစေလူတို့ရဲ့စိတ်နှလုံးကိုမြင်တော်မူသောဘုရားသခင်ရှေ့တော်မှာတော့ဘာတန်ဖိုးမှမရှိဘူးဘုရားသခင်ရှေ့တော်မှာစိတ်နှလုံးမှန်ကန်ခြင်းမရှိတဲ့လူတို့ဟာဘာပဲလှုပ်လှုပ်အလိုဒါနလှုပ်သည်ဖြစ်စေသီလစောင့်နေသည်ဖြစ်စေဘုရားသခင်ပြည့်ညတ်တော်လွန်ကျူးခြင်းတည်းဟုသောအပြစ်နဲ့မလွတ်ကင်းနိုင်ကြတဲ့အကြောင်းအဲ့ဒါကြောင့်ကျွန်တော်တို့ကောင်းမှုကုသိုလ်တွေလုပ်ပါတယ်ဆိုသည့်တိုင်အောင်ကျွန်တော်တို့နောင်ဘဝစိတ်ချမှုရှိသလားဆိုရင်မရှိဘူးသီလစောင့်ထိုင်းပါတယ်ဆိုသည့်တိုင်အောင်ကျွန်တော်တို့နောင်ဘဝဘယ်သွားမလဲဆိုတာသိလားမသိဘူးဘာဖြစ်လို့လဲအပြစ်နဲ့ကင်းစင်သောဖြောင့်မတ်တဲ့လူသားတရားမှမရှိကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာအရကျွန်တော်တို့သိရပါတယ်အပြစ်နဲ့ကင်းစင်နဲ့ဖြောင့်မတ်တဲ့လူသားတယောက်မှမရှိတဲ့အကြောင်းရင်းကတော့လူသားတိုင်းဟာအမေမွေးကလေးကလောဘဒေါသမောဟဆိုတဲ့မွေးရပါအပြစ်ပြေစပါလာကြတဲ့အတွက်ကြောင့်ဖြစ်ပါတယ် လူတို့ရဲ့မွေးရပါအပြစ်ပြေစားကလူတို့ကိုအပြစ်လုပ်ဖို့တွန်းပို့တဲ့အတွက်လူတိုင်းအပြစ်လုပ်ကြပါတယ်ဖခင်သခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအခုလိုပြောထားပါတယ်အက်သီယိုးပီလူသည်မိမိအရည်အီးအစင်းကို၎င်းချက်တစ်သည်မိမိအကွက်အကြားတို့ကို၎င်းပြောင်းလဲနိုင်သလောပြောင်းလဲနိုင်လျင်ဒုစရိုက်ကိုပြုတ်လွတ်ရှိသောသူတို့သည်သူ့စရိုက်ကိုပြုတ်ခြင်းကတတ်နိုင်ကြလိမ့်မည်လို့ယေရမိအခိုင်73အခန်းငယ်23မှာအတိအလင်းဖော်ပြထားပါတယ်။အေသီယိုးပီလူဆိုတဲ့အသားမဲတဲ့လူတစ်ယောက်ကမိမိရဲ့အသားရောင်ကိုမပြောင်းလဲနိုင်တကယ်တို့လူသားတိုင်းဟာလဲမိမိရဲ့အပြစ်ဗီဇကိုမဖျောက်ဖျက်နိုင်မပြောင်းလဲနိုင်ကြတဲ့အတွက်အပြစ်ကိုလှုပ်လိရှိကြပြီးဖယားသခင်ပြတ်ထန်းထားတဲ့ဖျောက်မှတ်ခြင်းစံချိန်ကိုမှီနိုင်တဲ့သူတယောက်မှမရှိဘူး။လူအပေါင်းတို့ဟာလမ်းလွဲနေကြပြီးဖယားသခင်ပြည့်ညတ်တော်ကိုချိုးဖောက်ခြင်းဖြင့်အပြစ်လောက်ကြတယ်။လူတိုင်းမှာအပြစ်ရှိတဲ့အတွက်လူတိုင်းဟာဖယားသခင်တရားစီရင်တော်မူခြင်းကိုခံရကြမှာဖြစ်တယ်။ဖယားသခင်ကငါထာဝရဖယားသည်လူအသီးတို့အားမိမိတို့အကျင့်အတိုင်းမိမိတို့ခံထိုက်သောအကျိုးအပြစ်ကိုပေးခြင်းဟာနှလုံးကြောက်ကတ်တို့ကိုစေ့စေ့စစ်ကြောတတ်၏လို့မိန့်တော်မူသောကြောင့်လူတိုင်းကိုတရားစီရင်တော်မူမဲ့သူဟာဖယားသခင်ဖြစ်တော်မူပြီးလူတိုင်းရဲ့အကျင့်ကိုဖယားသခင်သိတော်မူသောကြောင့်လူတိုင်းကိုမိမိတို့အကျင့်အတိုင်းတရားစီရင်တော်မူမှာဖြစ်ပါတယ်။အပြစ်ရှိတဲ့လူတို့အတွက်ဖယားသခင်သတ်မှတ်ထားတဲ့ပြစ်ဒဏ်ကတော့ငရဲမိအိုင်ဖြစ်တဲ့အကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။အပြစ်ငရဲကနေလွတ်မြောက်နိုင်ဖို့ဖယားခင်သတ်မှတ်ထားတဲ့စံချိန်ကတော့အပြစ်တစ်ခုမှမကျိုးလွန်ဖို့ဖြစ်ပါတယ်လူတိုင်းမှာအပြစ်ရှိကြတဲ့အတွက်လူတိုင်းဟာငရဲကြမဲ့သူတွေဖြစ်ကြပါတယ်အဲ့ဒါကိုလူအတော်များများကလက်မခံနိုင်ကြဘူးမိတ်ဆွေအပြစ်လုပ်ဘူးပါဒလားလို့ကျွန်တော်မေးရင်မိတ်ဆွေညှင့်မဲ့မထင်ပါဘူးအပြစ်တော့လုပ်ဖူးပါတယ်ဒါပေမဲ့ငရဲကြလောက်တဲ့ကြီးမားတဲ့အပြစ်ကိုတော့မလုပ်ဖူးပါဘူးလို့မိတ်ဆွေပြောကောင်းပြောပါလိမ့်မယ်လူအတော်များများကလည်းအဲ့ဒါလိုပဲပြောတတ်ကြပါတယ်။ကျွန်တော်တို့အတွက်အရေးကြီးတဲ့သိမှတ်စရာအချက်ကတော့အပြစ်ရှိတဲ့လူတို့အတွက်ဘုရားသခင်သတ်မှတ်ထားတဲ့ပြစ်ဒဏ်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင်လူတိုင်းကိုတရားစီရင်တော်မူမဲ့သူဟာဘုရားခင်ဖြစ်တော်မူသောကြောင့်ဖြစ်ပါတယ်။ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအခုလိုဖော်ပြထားပါတယ်။ပြည့်ညက်တရားအလုံးစုံကိုစောင့်ရှောက်သည်တွင်တစုံတစ်ခု၌မှမည်လျင်ပြည့်ညက်တရားအလုံးစုံကိုလွန်ကျူးသောအပြစ်ရှိ၏လို့ယာကုပ်အခိုင်1အငယ်30မှာတွေ့ရပါတယ်။အဲ့ဒီတော့အပြစ်တစ်ခုခုကိုကံတပါးပါးနဲ့လွန်ကျူးမိရင်ငရဲကြဖို့ယာနှုံးပြီးထေချာချောင်းဘုရားသခင်နှုတ်ကပတ်တော်တမာကျမ်းစာအရကျွန်တော်တို့သိရပါတယ်။ဘုရားသခင်ပြည့်ညတ်တော်တဲ့ကတစ်ခုကိုပေါ်ပြရရင်မမှန်သောတည်တည်ကိုမခံနဲ့လို့ဘုရားသခင်ပြည့်ညတ်ထားပါတယ်။မမှန်သောတည်တည်ကိုမခံနဲ့ဆိုတာမှုတာကိုမပြောနဲ့လို့ဆိုလိုခြင်းဖြစ်ပါတယ်။ကျွန်တော်တို့မြန်မာလူမျိုးတွေမှာမို့တာမပါလင်္ကာမချောဆိုတဲ့စိုးရိုးစကားရှိနေလေတော့ကျွန်တော်တို့မြန်မာလူမျိုးတွေအတွက်လင်္ကာချောဖို့အတွက်မို့တာထဲ့ပြောခြင်းဟာအပြစ်မဖြစ်တဲ့သဘောဖြစ်နေပါတယ်ကို့အတွက်ဒါမှမဟုတ်သူတစ်ပါးရဲ့အကျိုးအတွက်လင်္ကာချောဖို့မို့တာထဲ့မပြောတတ်တဲ့သူကိုကျွန်တော်တို့ဘယ်လိုခေါ်တယ်လဲသိလားအယူလူမိုက်လူအအတုံးမကြတဲ့ကောင်စသဖြင့်ကျွန်တော်တို့ပြောတတ်တယ်မဟုတ်ပါလားဖယားသခင်ပေးထားတဲ့ကိုကျင့်တရားမှာတော့မှုတာကိုမပြောဖို့ပြည့်ညတ်ထားပါတယ်မှုတာကိုသုံးရင်ဖယားသခင်ပြည့်ညတ်တော်ကိုချိုးဖောက်ခြင်းဖြစ်တယ်တစုံတယောက်သောသူကမှုတာလေးတခွန်းကိုပြောဖို့ရင်အဲ့ဒီလူဟာငရဲကြဖို့ရန်ယာနှုံးပြစ်သိချတဲ့အကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်အချို့သောသူတို့ကဒါနသီလတွေကိုစောင့်ထိုင်းနိုင်ရင်ငရဲကြမှာမဟုတ်ဘူးလို့ယူဆကြပြီးတော့အပေတကားပိတ်ဖို့နောက်ဘဝကြာရင်ကောင်းတဲ့ဘုံဘဝကိုရောက်ဖို့အလှူဒါနကောင်းမှုကုသိုလ်တွေကိုလုပ်ဖို့ကိုကျင့်တရားတွေကိုစောင့်ထိုင်းဖို့တွင်တင်ဟောပြောကြပါတယ်။ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာတော့အဲ့ဒါလိုမတွင်တင်ပါဘူး။လူတိုင်းမှာအပြစ်ရှိတဲ့အတွက်အပြစ်ရှိတဲ့လူတို့ရဲ့အလှူဒါနကုသိုလ်ကောင်းမှုရှိသမျှတို့ဟာတန်ရှင်းတော်မူသောဖယားသခင်ရှိတော်မှာအလွန်ညစ်ပတ်တဲ့လက်နှီးစုံနဲ့တူတဲ့အကြောင်းဟေရှာယအခန်း64အခန်းငယ်6မှာအတိအလင်းဖော်ပြထားပါတယ်။ဒါကြောင့်လူတိုင်းကိုတရားစီရင်တော်မူမဲ့ဖယားသခင်ကိုအပြစ်ရှိတဲ့လူတို့ရဲ့ကုသိုလ်ကောင်းမှုနဲ့ပြည်လည်လို့မရဘူး။ဖ ဖယားသခင်ဟာဖြောင့်မတ်သောဖယားဖြစ်တော်မူသောကြောင့်အပြစ်ကိုဒဏ်ပေးတော်မူပါれ။အပြစ်ရှိတဲ့လူတို့ကိုဖယားသခင်ပေးတော်မူမဲ့ပြစ်ဒဏ်ကတော့ငရဲမင်းအိုင်ဖြစ်တဲ့အကြောင်းဖယားသခင်နောက်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါれ။ဖယားသခင်ဟာဖြောင့်မတ်တော်မူသောဖယားဖြစ်တော်မူသောကြောင့်အပြစ်ရှိတဲ့လူတို့ကိုပြစ်ဒဏ်စီရင်တော်မူပါれ။တစ်ဖက်မှာလည်းဖယားသခင်ဟာချစ်ချင်းမြတ်တာဖြစ်တော်မူသောကြောင့်အပြစ်ရှိတဲ့လူတို့ကိုချစ်တော်မူပြီးလူတို့ရဲ့အပြစ်များကိုသားတော်ယေရှုခရစ်အားဖြင့်ဖြေရှင်းပေးတော်မူပါれ။အပြစ်ရှိတဲ့လူတို့ကိုအပြစ်ငရဲမိအိုင်ကနေရွေးနှုတ်ကယ်တင်ဖို့ခမဲတော်ဖယားကမိမိ၌တပါးရသောသားတော်ယေရှုခရစ်ကိုလွန်ခဲ့တဲ့အနှစ်2000ကျော်လုံးကဒီလောကမှာဆီလွတ်တော်မူပြီးယေရှုခရစ်ဟာအပြုကညာမာရိဝန်းထဲမှာတန့်ရှင်းသောဝိညာဉ်တော်ဖယားရဲ့တကိုးတော်နဲ့လူစားတစ်အဖြစ်ကိုတန့်ရှင်းစွာခံယူတော်မူပြီးယုဒပြည်အခုဣသရေလနိုင်ငံဘက်လင်မြို့မှာဖွားမြင်ခဲ့ပါတယ်ယေရှုခရစ်ဟာလူစားတစ်ခံသက်တော်33နှစ်မှာအပြစ်ရှိတဲ့လူတို့ရဲ့ကိုစားလဝါကတ်တိုင်မှာခမဲတော်ဖယားရဲ့ပြစ်ဒဏ်ပေးခြင်းကိုခံရပြီးနောက်အမှုပြီးပြီလို့မိန့်တော်မူပြီးသက်တော်ကိုစွန့်တော်မူခဲ့တယ်အမှုပြီးပြီဆိုတာအပြစ်ရှိတဲ့လူတို့ရဲ့အပြစ်ကြွေးရှိသမျှတို့ကိုအကုံအစင်ဆက်ပြီးပြီလို့အဓိပ္ပာယ်ရပါတယ်ယေရှုခရစ်တော်ဟာအပြစ်ရှိတဲ့လူတို့အတွက်အသေခံပြီးနောက်သုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါတယ်သေခြင်းကနေထမြောက်တော်မူပြီးနောက်တပည့်တော်တို့ကိုရက်ပေါင်း40ပတ်လုံးကိုထင်ပြတော်မူပြီးမိမိအသက်ရှင်ကြောင်းကိုခိုင်လုံတဲ့သက်သေများကိုပြတော်မူပါတယ်ဧဝံဂေလိတရားတည်းဟူသောခရစ်တော်ရဲ့ကယ်တင်ခြင်းသတင်းကောင်းကိုလူမျိုးတကာတို့ကိုဟောပြောဖို့တပည့်တော်တို့ကိုမှာထားတော်မူပြီးမှတပည့်တော်အယောက်ပေါင်း900တို့ရဲ့ရှေ့မှောက်မှာကောင်းကင်နိုင်ငံတော်ကိုပြန်လည်တက်ကြွတော်မူပါတယ်။အပြစ်ရှိတဲ့လူတို့အတွက်အပြစ်ငရဲကနေလွတ်မြောက်နိုင်ဖို့ဘုရားသခင်တောင်းဆိုတော်မူချက်မှာဘုရားသခင်စံချိန်ကိုမမီတဲ့လူတို့ရဲ့ကုသိုလ်ကောင်းမှုကိုအမိပြုမဲ့အစားအပြစ်ရှိတဲ့လူတို့အတွက်လဝကတိုင်မှာချိန်ချင်းအမင်္ဂလာနဲ့အသေခံတော်မူသောယေရှုခရစ်တော်ရဲ့လောက်ဆောင်ပေးချက်အပေါ်မှာအမြည်ပြုဖို့နောက်တနည်းပြောရရင်ယုံကြည်ဖို့ဖြစ်ပါတယ်။အပြစ်ရှိတဲ့လူတို့အတွက်အပြစ်ငရဲကနေလွတ်မြောက်နိုင်တဲ့အခြားသောနေလံလုံးဝမရှိဘူး။အပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောယေရှုခရစ်တော်ကိုယုံကြည်ရင်အပြစ်ငရဲမိအိုင်ကနေထာဝရကယ်တင်ခြင်းခံရမှာဖြစ်တယ်။ခရစ်တော်ကိုညှင်းပယ်ရင်တော့မိတ်ဆွေကျိုးလွန်ခဲ့သမျှအပြစ်တွေအတွက်ငရဲမိအိုင်ထဲမှာထာဝရအပြစ်ဒဏ်ခံရမှာဖြစ်တယ်။ခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းအပ်ပါတယ်။ရွေးချယ်မှုကတော့မိတ်ဆွေအပိုင်းပါ။ရွေးချယ်မှုတော့မမှားပါစေနဲ့။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။